ပြည်သူ့ဘုံတိုင်းဒေသကြီးရေတာရှည်မြို့နယ်စွာချောင်းရေလောင်တမန်ကျိုးကြတာကြောင့်နေအိမ်တွေပြိုလဲပျက်စီးခဲ့တဲ့စွာမြို့နယ်ကျွန်းတော်စုခြေရွာကနေအိမ်40ချောင်းလုံးကဒေသခံတွေကိုမတ်23ရက်ကစပြီးခြေရွာအစ်စ်ကိုဌာနဆိုင်ရာအဖွဲ့အစည်းတွေကပြောင်းရွှေ့ခံခဲ့တာဖြစ်ပါတယ်။အဲ့ဒီခြေရွာအစ်စ်ကိုပြောင်းရွှေ့ခံခဲ့တဲ့အချိန်ဟာနေအိမ်တွေအပြင်းမတက်သေးတဲ့အချိန်ဖြစ်တာကြောင မိုးတော့မမိုးပါဘူးလို့မျိုးထက်ကလေးနဲ့တော့ကြုံနေတာပေါ့ကွာတမန်ကြီးစီတိုင်းတော့မျိုးတိုင်းလည်းနည်းနည်းကြက်တော့ရှိနေသေးတာပေါ့ပြီးပြတဲ့အခါကျတော့တချို့ကြောင့်လည်းပြီးတဲ့မှာစုနေပေါ့အလုံးလုံးနဲ့လူကလည်းသူတို့မပြီးတဲ့ချိန်မှာရှိတဲ့အခါကျတော့သူတို့ကလည်းနည်းနည်းတော့ပြန်လာချာကျင်တော့ရွာသားတွေမပြီးတဲ့ချိန်လို့ဆိုပြီးတော့ရွာသားကလည်းရှေ့ကမ်းလို့ရှိတာလေ
ကျွန်းတော်စုကြည့်ရအောင်ပါနေအိမ်160ကျော်ရှိပြီးအဲ့ဒီအထက်ကပြိုလဲပျက်စီးသွားတဲ့နေအိမ်46လုံးကိုဥဆုံးပြောင်းရွှေ့တာဖြစ်ပါတယ်ကျန်တဲ့နေအိမ်တွေအတွက်ကိုတော့ပေ40 60ညှိကွက်ပေးတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်46လုံးအတွက်ကြေးရွာအသက်မှာကိုနေရမယ့်နေအိမ်ကိုမဲနိုင်ခံပြီးနောက်နေ့တရက်ကျော်မှချက်ချင်းပြောင်းခံခဲ့ကြတာလို့ဒေသခံတွေကပြောပါတယ်။အဲဒါကြောင့်တချို့တွေဆိုရင်ပစ္စည်းတွေကိုထုတ်ပိုးကြည့်မရဘဲဆက်မြောင်းဌာနကစီစဉ်ပေးတဲ့ကားနဲ့လိုက်ခဲ့ကြရတယ်လို့သိရပါတယ်။ကျေးရွာမှာကြံနေတဲ့အိမ်တော်စုတွေကလည်းညီခွဲရပြီမဲ့အိမ်ပြန်ဆောက်ဖို့အတွက်အခက်အခဲဖြစ်နေတယ်လို့ကျွန်းတော်စုကျေးရွာအဟောင်းမှာကြံနေသေးတဲ့ဥမောင်နိုင်ကပြောပါတယ်
အိမ်ဆောက်ဖို့အရေကျွန်တော်တို့မိသားစုစားဝတ်နေရေးပေါ့အမေအိမ်ဆောက်ဖို့ကြာကျွန်တော်ကဟိုလက်သမားတွေပါညာနဲ့ပေါ့လေမလက်သမားနဲ့ကျွန်တော်ကဆောက်ရမယ်ဆောက်နေလေးမှညော်တို့ရွှေပြောင်းစိတ်လေးတွေကတက်ခဲလေးရောတော်တော်ကျုံနေတော့ပေါ့အမေအခုလဲကျွန်တော်တို့မှအိမ်ဟိုးလေးတွေဖြတ်ဖို့ဟာနဲ့ဟိုမိသားစုရဲ့စားဝတ်နေရေးအတွက်နဲ့ပေါ့လေနော်ဒါလေးကနည်းနည်းအခက်ခဲတော့ကျုံနေပေါ့အမေအခုကျွန်တော်တို့အိမ်ကကျွန်တော်ကကျွန်တော်ပြန်ဆောက်ရမှာလေကျွန်တော်ကမတက်သမားကြီးပေါ့
အခုချိန်မှာတော့ကျုံတော်စုကြေးရွာတစ်ကိုရောက်ရှိနေကြတဲ့ဒေသခံတွေဟာရေအခက်ခဲတွေအိမ်နာအခက်ခဲတွေရှိနေကြတယ်လို့ပြောပါတယ်ကြေးရွာပြန်လဲထူထောင်ရေးနဲ့စောက်လုပ်ရေးအဖွဲ့ဝင်ဦးမြင့်လွင်ဦးကကြေးရွာတက်မှာနေအိမ်တွေစောက်လုပ်နေတဲ့အခြေအနေကိုအခုလို့ပြောပါတယ
်အခုအမြင်ပိုင်းမှာတော့ကြည့်လိုက်မယ်ဟေ့ဆိုလို့ရှိရင်တော့တချို့အိမ်တွေဆိုလို့ရှိရင်ကထားတယ်အဲ့ကထားတဲ့အိမ်တွေကလည်းတက္ကသိုလ်ဘောက်တို့၊လေကတဲ့တို့၊လေကားတို့ဟိုဘာလို့ဆိုတဲ့ဥစ္စာတွေကလည်းဘာမှမလုပ်ရသေးဘူးဆောက်လုပ်နေတယ်ဆိုတဲ့ဥစ္စာပေါ်မှာကျွန်တော်တို့တစ်ချက်သွားပြီးတော့မှကြောပေးသေးတယ်ဗျာဒီအိမ်တွေဆောက်လုပ်နေတဲ့ဥစ္စာလွယ်မှားတွေဖြစ်တယ်ဗန်တစ်တွေမှားပြီးတော့ဖြစ်ဖြစ်တယ်တချို့အိမ်တွေဆိုရင်တန်ရိုက်ချာတွေမမြဲဘူးတချို့အိမ်တွေဆိုရင်တွတ်တရားအစလမ်းနေရဲမရှိဘူးဆိုတဲ့အပိုင်းတွေကိုတေတေရှာရှာလောက်ကြိုင်ဆောင်ရပေးဖို့ကျွန်တော်တို့ကသွားပြီးတော့ပြောတယ်ဒါမှမဟုတ်အဲ့ပေါ်မှာလက်တင်မခံဘူးဗျာဘယ်လိုတဲ့တင်မခံအောင်ဆိုတဲ့အခါကျတော့တို့ကဒါအလကားလာဆောက်ပေးတာတဲ့အဲ့ဒီလိုကတော့ကျွန်တော်တို့ကိုပြောတာ
အဲ့ဒီလိုပြောင်းရွှေ့ရတာနဲ့ပတ်သက်ပြီးစွာမြို့နယ်အုပ်ချုပ်ရေးမှူးဦးစာနီကအခုလိုပြောပါတယ်
အမောကပြီးသူလုံရင်တန်းလိုင်းကြီးနဲ့ဖြစ်နေတာပေါ့နော်တချို့ဟာအကာလေးတွေပါလေးလိုတယ်လိုတာလည်းပြောရမှာမရှိဘူးအခုလုံနေတယ်ကျွန်တော်တို့ကအားချင်းဆောင်ရွက်နေရတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီဟိုရနောက်အနေနဲ့ကြတော့လည်းပဲမိုးကျလာမှလည်းကြောက်တယ်မိုးကျလာလို့ချင်းသူတို့ဟိုပြည်သူတွေအဆက်ခဲဖြစ်မှလည်းဆိုးရပေါ့နော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကအခုချိန်မှာမိုးမကျခင်မှာအကုန်လုံးအိမ်လည်းအပြီးဓူတွေလည်းဖြစ်ပြောင်းပြီးဆိုပြီးကျွန်တော်တို့အဲ့လိုမျိုးနဲ့အားလုံးခဲ့တာလေဒီလောက်အကုန်အပြီးအကုန်လုံးဆောင်ရွက်ပါမှာစားအဲ့ဒါတော့တိုင်းဆိုရဖွဲ့ရဲ့ညွှန်ကြားချက်နဲ့ပဲကျွန်တော်တို့ဆောင်ရွက်တာပါဗျာ
စွာချောင်းကြီးလောင်တမန်ကျိုးပေါက်တာကြောင့်နေအိမ်တွေပျက်စီးခဲ့ရတဲ့ကျွန်းတော်စုကြေးရပြောင်းရွှေ့ဖို့အတွက်ဧက90ကိုတိုင်းဆိုရကနေရာချထားပေးပြီးနေအိမ်တွေကိုမြန်မာနိုင်ငံဆောက်လုပ်ရေးဆိုင်ရာလုပ်ငန်းရှင်များအဖွဲ့ကလှူဒန်းဆောက်လုပ်ပေးတာဖြစ်ပါတယ်ညီကွက်ကပေ40 60နေအိမ်တွေကတော့23ပေ14ပေအကျင်ရှိပါတယ်အဲ့ဒီလိုပြန်လည်ထူထောင်ရေးအတွက်လှူဆောင်ပေးကြတာမုံမကြခင်ပြောင်းရွှေ့ပေးတာကိုနားလည်ပြီးမဲ့အခုလိုပြောင်းရွှေ့ပေးတာတွေကတော့စနစ်တကျဖြစ်စေခြင်းနဲ့လို့ဒေသခံတွေကပြောကြပါတယ်ရှင်